အကျိန်နဲ့ရှင်ပြိုင်နေရတဲ့အစ္စရေးရွေးကောက်ပွဲမှာအဓိကအတိုက်ခံဖြစ်တဲ့အပြာနဲ့အဖြူပါတီခေါင်းဆောင်ဘန်နီဂန့်စ်ကသူတို့ရှုံးနာကိုလက်ခံလိုက်တဲ့အတွက်လက်ရှိဝန်ကြီးချုပ်နက်တန်ယာဟုဟာပြင်းစမအကျိန်တက်တန်းကိုဆက်လက်ထမ်းဆောင်ဖို့လုပ်နေပါပြီ။မဲအားလုံးရဲ့69ရာခိုင်နှုန်းရေးတွေ့ပြီးချိန်မှာနက်တန်ယာဟုရဲ့လီကုတ်ပါတီနဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းဗိုလ်ချုပ်ကြီးဘန်နီတို့ရဲ့ဒီအပြာနဲ့အဖြူပါတီတို့ကနေပြီးတော့ကနက်ဆက်လွတ်တော်အမတ်နေရာ120မှာ35နေရာစီနဲ့မဲကြီးအတွက်တူညီနေပေမဲ့နက်တန်ညာဟုအပါအဝင်လက်ရရင်ပါတီအုပ်စုကစုစုပေါင်း65နေရာရတဲ့အတွက်မဲအပြတ်နဲ့အနိုင်ရတာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ Linda Greenstein ရဲ့သတင်းကိုဒေါခင်မျိုးသက်ကပြောပြမှာပါ
အစ္စရေးမှာ1996ခုနှစ်ကစပြီးဝန်ကြီးချုပ်တာဝန်ထမ်းဆောင်ခဲ့တဲ့အသက်69နှစ်ရှိပြီဖြစ်တဲ့လက်ရှိဝန်ကြီးချုပ်ဘန်ဂျမင်နန်တန်ယာဟုဟာသူ့ရဲ့လီကုတ်ပါတီဌာနချုပ်မှာအောင်ပွဲခံမိန့်ခွန်းကိုပြောကြားခဲ့ပါတယ်
။အနီမေအိုဒစ်ဂတ
်အစ္စရေးပြည်သူတွေကကျွန်တော်ကိုပြင်စမအကျဉ်ထပ်ပြီးရွေးချယ်တဲ့အတွက်စိတ်ကိုဝန်သာပါတယ်။ထောက်ခံမှုကလည်းပူများပါတယ်
။သူ့ကိုစိန်ခေါ်သူကာကွယ်ဦးစီးချုပ်ပေါင်းဘန်နီဂန့်စ်နဲ့သူ့ရဲ့အပြာနဲ့အဖြူပါတီဟာအစပိုင်းမှာအနိုင်ရနေပေမဲ့ဗိုလ်တပူးနေမှာတော့မျှော်လင့်ချက်တွေမှေးမှိန်ခဲ့ရပါတယ်။ Gens ကသူတို့ရဲ့အပြာနဲ့အဖြူပါတီဟာတကယ်အပြောင်းလဲပြက်ဖြစ်အောင်ထူထောင်ထားတာဖြစ်ကြောင်းအစ္စရေးပြည်သူတွေရဲ့ဆုံးဖြတ်ချက်ကိုသူတို့လေးစားပါကြောင်းဗိုလ်တပူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ။လွှတ်တော်အမတ်နေရာ120မှာပါတီနှစ်ဆလုံးကအမတ်နေရာ35နေရာစီရထားတာဖြစ်ပေမဲ့နန်တန်ယာဟုကိုထောက်ခံတဲ့ဘာသာရေးနဲ့လက်ရရင်အဖွဲ့ကရင်ချေဘဟုလဝဲရင်ပါတီထက်ပိုးပြီးအားကောင်းနေတာဖြစ်ပါတယ်။ဂျေရုဆလင်ကလမ်းမတွေပေါ်မှာတော့ရည်ရွယ်ချက်အမျိုးမျိုးနဲ့မဲပေးသူတွေကိုတွေ့ရပါတယ်။နန်တန်ယာဟုကိုလှိုက်လှိုက်လှဲလှဲထောက်ခံသူကတော့အက်ဖရက်ရေချယ်အဘဂီလ်ပါ
Rock baby only baby
ကျမကတော့ baby မှ baby ပါပဲ။သူကဘသူကိုမဆိုခွဲခြားပြီးတော့မဆက်ဆံအာရပ်ပဲဖြစ်ဖြစ်ဘယ်ဂျူးပဲဖြစ်ဖြစ်အားလုံးဟာလူသားတွေပဲတဲ့။ baby ကိုပဲသဘောကျတယ်။သူကအကောင်းဆုံးပါပဲရှင်။
အပြောင်းအလဲတွေလုပ်ဖို့အချိန်တန်ပြီလို့ယုံကြည်သူကတော့ဗိုလ်ချုပ်ကြီးဟောင်းဂန့်စ်ကိုထောက်ခံသူကာလီလာစလိုလန်ဖြစ်ပါတယ
်။ I voted for blue and white Kohlavan. Because I think that Israel needs a change of leadership and some new politicians.
ဒီမှာကအပြားနဲ့ဖြူပါတီကကာချိုလဗန်ကိုမဲပေးပါတယ်။တကယ်တော့ခေါင်းဆောင်တဲ့နိုင်ငံရေးသမားအသစ်တွေနဲ့အစ္စရေးနိုင်ငံပြောင်းလဲဖို့ကလိုနေပါပြီ။အခုတော့လယ်ဝဲစွန်းရောက်သူတွေလက်ရာစွန်းရောက်သူတွေနဲ့နိုင်ငံနှစ်ချမ်းကွဲနေတာမို့ဘဲဘဲမှမရင်အောင်ပြန်လုပ်ဖို့အချိန်ရောက်ပြီလို့ထင်ကြောင်းပြောသွားတာပါလက်ဝဲရင်းပါတီကိုထောက်ခံတဲ့ Debbie Washman ကလည်းဝန်ကြီးချုပ်နန်တန်ယာဟုကိုမလိုလားပါဘူ
း I voted for Meretz which is a left wing party that has allowed
ကျွန်မကတော့လက်ဝဲရင်းပါတီက Meretz ကိုမဲပေးပါတယ်သူတို့ကအစ္စရေးနိုင်ငံမှာဒီမိုကရေစီခိုင်မြဲအောင်လူသားဆန်ဆန်ထုတ်ပြောတဲ့ပါတီပါ Mr. Netanyahu ကိုလည်းဝန်ကြီးချုပ်ရာထူးဆက်မယူစေချင်ဘူး
ဒါပေမဲ့သူ့ဆန္ဒမပြေပါဘူးအစ္စရေးပြည်သူတွေကသူတို့ယုံကြည်တဲ့သူဘသူဆိုတာကိုမဲပေးပြသခဲ့ကြတယ်လို့ Jerusalem Post နိုင်ငံတကာရေးရာကအက်ဒီတာ Liat Collins ကပြောပါတယ
် I think it's a vote of confidence in the sense of saying we are in a relatively good place the economy is in a relatively good situation
အခုမဲပေးပွဲမှာယုံကြည်မှုမဲရရတဲ့သဘောပါကျမတို့အခြေအနေကစီးပွားရေးကအစဘာပဲဖြစ်ဖြစ်ကောင်းနေတယ်တန်တမန်ရေးမှလည်းခံမှန်းထားသလောက်ဆိုးဆိုးရွားရွားနဲ့ရင်မဆိုင်ခဲ့ရအောင်ဒါကြောင့်ယုံကြည်မှုကရတဲ့မဲမလို့နတန်ယာဟုလည်းပြောသွားမှာပ
ါ Jerusalem Post Magazine Editor Steve Lindy ကလည်းဒီရွေးကောက်ပွဲကလက်ရှိနိုင်ငံရေးအခြေအနေကိုမီးမောင်းထိုးပြခဲ့တယ်လို့သုံးသပ်ပါတယ
် In essence it's a vote of confidence in Prime Minister Netanyahu and in his ability to continue
ဘောကတော့ဝန်ကြီးချုပ်နတန်ယာဟုပေါ်ယုံကြည်မှုမဲတွေပေးတယ်ဆိုတာပြနေပါတယ်သူဟာဒီနိုင်ငံကိုအ ਨੇ စုံနောက်ထပ်နှစ်အနည်းငယ်ထပ်ပြီးဥဆောင်နိုင်စွမ်းရှိသေးတာကိုပြနေပါတယ်နောက်ရွေးကောက်ပွဲဘရော့ကျင်းပမယ်ဆိုတာဘယ်သူမှမသိပေမဲ့တေချာတာကတော့သူဟာ35ချီမြောက်အစ္စရေးအစိုးရကိုဥဆောင်မှာဖြစ်တယ်လို့အစ္စရေးသမိုင်းမှာတက်တန်းအရှိဆုံးဝန်ကြီးချုပ်လည်းဖြစ်လာဖို့တေချာပါတယ
်အစ္စရေးနိုင်ငံမှာနောက်ထပ်ပေါ်ပေါက်လာမယ်နန်တန်ယာဟုရဲ့အစိုးရတက်ကတော့အရင်အစိုးရနဲ့တိတ်ကွာဖို့တော့မရှိလာပါဘူး